ဒါရှင်များခင်ဗျာမြန်မာပြည်မှာအစိုးရကအသိအမှတ်ပြုထားတဲ့တိုင်းရင်းသားလူမျိုးစု130ကျော်ရှိပါတယ်။ဥသိမ်းစိန်အစိုးရရဲ့နောက်ဆုံးနှစ်နှစ်သုံးနှစ်မှာတိုင်းရင်းသားလူမျိုးစုတွေရဲ့ဘာသာစကားစာပေနဲ့ယဉ်ကျေးမှုသင်ကြားရေးဟာထိတ်တန့်ရောက်လာခဲ့ပါတယ်။ဒါပေမဲ့အစိုးရအနေနဲ့မလုပ်ရမယ်ဆိုတာတိတိကျကျမဆုံးဖြတ်နိုင်ခဲ့ဘူးလို့ထင်ပါတယ်။ဗိုလ်ချုပ်အောင်ဆန်းဟာလွတ်လပ်တဲ့နိုင်ငံတော်အသစ်ကိုတည်ထောင်တဲ့နေရာမှာကွဲပြားခြားနားမှုရှိတဲ့လူမျိုးအသီးသီးကိုစုစည်းထားတဲ့နိုင်ငံအဖြစ်တည်ထောင်ခဲ့တာဖြစ်ပါတယ်။နိုင်ငံရေးသဘောတရားအနေနဲ့ပြောရရင် Unity and Diversity ဖြစ်ပါတယ်။ပြည်ထောင်စုနိုင်ငံသားဖြစ်ရတာကိုဂုဏ်ယူသလိုကိုယ့်လူမျိုးဖြစ်ချင်းကိုလည်းဂုဏ်ယူနိုင်မှုဖြစ်ပါတယ်။ပြည်ထောင်စုအတွင်းမှာရှိတဲ့လူမျိုးအသီးသီးဟာကိုယ့်ဂုဏ်နဲ့ကိုကိုယ့်သက်ခံနဲ့ကိုရပ်တည်နိုင်ကြဖို့ဖြစ်ပါတယ်။အဲ့ဒီခံယူချက်အတိုင်းတိုင်းရင်းသားလူမျိုးတိုင်းဟာကိုယ်ကလည်းသူများအပေါ်ဗိုလ်မကျ၊သူများကလာပြီးဗိုလ်ကျတာကိုလည်းလက်မခံတဲ့စိတ်ဓာတ်ရှိအောင်မိမိကိုမိမိယုံကြည်ကိုးစားစိတ်ရှိဖို့လိုပါတယ်။အဲ့ဒီလိုစိတ်မျိုးထွန်းကားလာတာနဲ့အမျှ superiority complex လို့ခေါ်တဲ့ဘဝင်ကင်တဲ့စိတ်နဲ့ inferiority complex လို့ခေါ်တဲ့ဘဝင်နှိမ့်တဲ့စိတ်နဲ့လာမှာဖြစ်ပါတယ်။အဲ့ဒါကြောင့်လူမျိုးတိုင်းတိုးတက်ထွန်းကားအောင်သူတို့ရဲ့ဘာသာစကားစာပေနဲ့ယဉ်ကျေးမှုထွန်းကားအောင်လုပ်ဖို့သင်ကြားပေးဖို့လိုပါတယ်။အဲ့ဒီကိစ္စကိုစဉ်းစားတဲ့နေရာမှာအပိုင်း6ပိုင်းရှိပါတယ်။သင်သင့်မသင်သင့်ပြဿနာကပထမဆုံးဆုံးဖြတ်ရမယ့်ပြဿနာပါ။1သင်သင့်တယ်လို့ဆုံးဖြတ်ရင်ဘာသင်မလဲဆိုတာစဉ်းစားရဖို့ရှိပါတယ်။၃တတိယပြဿနာကအဲ့ဒါသင်ဖို့သင်ရညွှန်းနှံသင်ရမန္တိကာတွေဆွဲဖို့ကျောင်းသုံးစာအုပ်တွေပြုစုရဖို့ရှိပါတယ်။ပြီးရင်သင်နည်းကိုချမှတ်ပြီးသင်နိုင်မဲ့ဆရာဆရာမတွေရှာဖွေပြုစုပြောထောင်ဖို့လိုအပ်ပါတယ်။၄ပြောစကားသာရှိပြီးစာမရှိတဲ့လူမျိုးတွေဖို့ဘာလုပ်မလဲဆိုတာစဉ်းစားရပါမယ်။၅ပြဿနာကလူမျိုးအလုံး130ကျော်ကိုသင်ပေးနိုင်မလားအစိုးရကကမကဋ္ဌလုပ်ပြီးတင်းတင်းတလာဆိုတာစဉ်းစားရမှာပါအခြေအနေကမဖြစ်နိုင်ရင်ဘလို့ကင်တွယ်မလဲဆိုတာစဉ်းစားစရာရှိပါတယ်6စထမပြဿနာကတော့ကုန်ကြစရိတ်ပါဘလောက်ကုန်ကြဖို့ရှိတယ်ဆိုတာနဲ့ဘယ်သူကကြားခံမလဲဆိုတဲ့ပြဿနာဖြစ်ပါတယ်ပထမပြဿနာကိုမေးရင်ကျွန်တော်ကတော့တင်းတင်းတယ်လို့ဖြေမှာဖြစ်ပါတယ်ဒီကိစ္စမှာအရေးကြီးတာကအစွန်းနှစ်ဖက်ကိုရှောင်ဖို့ပါအရင်ကဒါတွေတင်ဖို့မလိုဘူးဆိုပြီးလုံးဝဖြုတ်ခဲ့ပါတယ်အခုတော့အစစအရာရာတိုင်းရင်းသားလူမျိုးစုရဲ့ဘာသာစကားနဲ့သင်ရမယ်ဆိုတဲ့တစ်ဖက်စွန်းကိုရောက်သွားပြန်ပါတယ်ကျွန်တော်အမြင်ကတော့အဲ့ဒီအစွန်းနှစ်ဖက်လုံးဟာမှားတယ်လို့ထင်ပါတယ်သင်သင့်တယ်ဆိုရင်ဘာလို့သင်မှာလဲဘလို့သင်မှာလဲဆိုတာဆက်ပြီးမေးဖို့ရှိပါတယ်ခဏဒီကိစ္စနဲ့ပတ်သက်ပြီးတော့အယူအဆနှစ်မျိုးရှိနေပါတယ်အယူအဆတစ်ခုကသက်ဆိုင်ရာလူမျိုးစုရဲ့ဘာသာစကားစာပေနဲ့ရည်ကြီးမှုကိုသင်ဖို့ဖြစ်ပြီးတော့ဒုတိယအယူအဆကတော့မူလဓာတ်အဆင့်မှာသင်ချာပထဝီဝင်သမိုင်းပြည်သူနီတိအစရှိတဲ့ဘာသာအလုံးကိုပါတိုင်းရင်းသားလူမျိုးစုတွေရဲ့ဘာသာစကားနဲ့သင်ဖို့တုံးဆုံတိုက်တွန်းနေတာပါပဲအဲ့ဒီဒုတိယအယူဆကိုပညာရေးပါရဂူတချို့နဲ့ပြည်내ခေါင်းဆောင်တချို့ကပါတိုက်တွန်းနေတာကိုတွေ့ရပါတယ်အကြောင်းပြချက်ကတော့မိခင်ဘာသာစကားနဲ့သင်မယ်ဆိုရင်ကလေးဟာစာအတတ်မြန်လို့ဖြစ်ပါတယ်တဲ့အဲ့ဒီအကြောင်းပြချက်ဟာမှန်ပါတယ်မိခင်ဘာသာစကားနဲ့သင်နိုင်ရင်မူလဓာတ်အဆင့်တွင်သာမဟုတ်ပါဘူးအလေရန်အထက်တန်းနဲ့တက္ကသိုလ်အဆင့်တွေမှာပါအတက်ပို့ပြီးတော့မြန်မယ်ဆိုတာကတော့ညှင်းဆိုစရာမရှိပါဘူး။ဒါပေမဲ့အဲ့ဒီဒုတိယပုံစံကိုကျင့်သုံးမယ်ဆိုရင်ပေါ်လာမဲ့နောက်ဆက်တွဲပြဿနာတွေကိုပါစဉ်းစားဖို့လိုပါတယ်။လက်ငင်းပြဿနာကတည်ရင်သားဘာသာစကားနဲ့ဘာသာရပ်ပေါင်းစုံလင်းနေအောင်အခြေအနေပေးသလားဆိုတာဖြစ်ပါတယ်။သင်ဆိုပြီးတော့ခိုင်တိုင်းသင်လို့မရပါဘူး။အဲ့ဒီလိုသင်နိုင်ဖို့သင်ရိုးမန္တိကာတွေစာအုပ်တွေရှိဖို့လိုပါတယ်။စာအုပ်ရင်းနိုင်ဖို့အတွက်ဝဟရာတွေရှိဖို့လိုပါလေပြီးတော့သင်နိုင်တဲ့ဆရာကိုရှိရလားဆိုတာမေးရမှာပါလုံနိုင်ကြိုင်နိုင်တဲ့အခြေအနေပေးပြီလားဆိုတာမေးဖို့ဖြစ်ပါတယ်အနာဂတ်ပြဿနာကပိုလို့တောင်အရေးကြီးပါတယ်ပြည်တော်စုတစ်ခုလုံးအဖို့အခြေခံဥပဒေအဆက်ဆက်မှာမြန်မာသားသည်ရုံသုံးစာဖြစ်သည်လို့ပြတ်ထန်းခဲ့တာပါဗမာလိုဘာသာမပြောင်းရသေးတဲ့အင်္ဂလိပ်လိုရေးထားတဲ့ဥပဒေကလွဲရင်ကျန်တဲ့ဥပဒေအလုံးဟာဗမာလိုပဲရေးထားတာဖြစ်ပါတယ်ရုံးကိစ္စအလုံးဗမာလိုရေးသားဆက်သွယ်ရပါတယ်ပြည်တော်စုအစိုးရဝန်ထမ်းဆောင်ွေးပွဲအားလုံးကိုဗမာလိုပဲစစ်ပါတယ်ကျွန်တော်အမြင်ကတော့တရင်သားဘာသာစကားနဲ့ဘာသာစုံသင်ပေးရင်နောက်တစ်နေ့ပြည်မကပုဂ္ဂိုလ်တွေနဲ့ပြန်ရတဲ့အခါမှာတပန်းရှုံနေမှာဖြစ်ပါတယ်မူလဓာတ်အဆင့်မှာဗမာလိုသင်တဲ့အခါကလေးတွေကနားမလဲဆရာကလည်းတိုင်းရင်းဘာသာစကားနဲ့မရှင်းလင်းနိုင်တဲ့အခက်အခဲရှိတာကိုထောက်ပြကြပါတယ်အဲ့ဒီပြဿနာရှိနေတာအရင်ကချခဲ့တဲ့ပေါ်လစီမူဝါဒကိုဖျက်လိုက်လို့ဖြစ်ပါတယ်အကောင်းဆုံးကအဲ့ဒီတရင်သားလူမျိုးစုရဲ့ဘာသာစကားကိုတတ်တဲ့ဆရာဆရာမသာခန့်အပ်ရင်အကောင်းဆုံးဖြစ်ပါတယ်။လိုအပ်ရင်အဲ့ဒီဘာသာစကားနဲ့ရှင်းပြနိုင်လို့ဖြစ်ပါတယ်။အခက်အခဲရှိတဲ့ဒေသတွေမှာလိုအပ်တဲ့မူလဓာတ်ဆရာမွေးနိုင်မှုစကိုင်းရွာစီကြီးမှာ တိုင်ရင်သားဖွံ့ဖြိုးရေးသိပ္ပံကိုထူထောင်ခဲ့တာဖြစ်ပါတယ်အဲ့ဒါကိုဘယ်သူလက်ထက်မှန်တော့မသိပါဘူးတိုင်ရင်သားဖွံ့ဖြိုးရေးသိပ္ပံကိုတက်ကတူလောက်လိုက်တဲ့အခါမှာအဲ့ဒီကအောင်လာတဲ့ကလေးတွေကရွာမပြောင်းချင်ကြတော့ပါဘူးဖြစ်ဖို့ကောင်းတာကအဲ့ဒီကအောင်တဲ့လူငယ်တွေဟာရွာကိုပြန်ပြီးတော့ဆရာဆရာမတွေလုပ်ဖို့ဖြစ်ပါတယ်တကယ်ကိုထူးချွန်တဲ့ကလေးတွေတက်ကတူဆက်ပြီးတော့တက်ချင်တယ်ဆိုရင်ရိုးရိုးတက်ကတူမှာဆက်ပြီးတက်ဖို့ဖြစ်ပါတယ်လို့ရရင်စတိုင်မင်ထောက်ပံ့ကြီးပေးနိုင်ပါတယ်သတ်မှတ်ထားတဲ့ကာလဥပမာ3နှစ်4နှစ်လုလုပြီးရင်ထောက်ပံ့ကြီးနဲ့ပညာဆက်ပြီးသင်ခွင့်ပေးနိုင်ပါတယ်ပြဿနာကိုရှင်းလင်းတဲ့အခါမူလရည်ရွယ်ချက်ပျောက်မသွားဖို့အရေးကြီးပါတယ်ကြံတဲ့ပြဿနာတွေကိုတော့ရှင်းလာမယ့်တစ်ပတ်မှာဆက်ပြီးတော့တင်ပြပါမယ်ရရှင်ပေါင်းကိုစိတ်နှစ်ဖြာကျမ်းမှာချမ်းသာကြပါစေ